မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့တန်ကိုစလေအဖွဲ့ဟာမြောက်ကိုရီးယားနိုင်ငံကို၄ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေပြီးမြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေနဲ့နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးကြမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနက VOA ကိုအတည်ပြုပြောဆိုပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကတော့တနင်္လာနေ့မှာပဲမြောက်ကိုရီးယားမြို့တော်ပျောက်ယန်းကိုရောက်ရှိသွားပြီးအင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့တို့မှာအတိကဆွေးနွေးပွဲတွေပြုလုပ်မယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနဲ့မြောက်ကိုရီးယားနိုင်ငံကြားတန်တမန်ရေးဆွေးနွေးပွဲတွေကအတိကဘာတွေဆွေးနွေးကြဖို့ရှိတယ်လဲဆိုတာနဲ့နိုင်ငံဆက်ဆံရေးအခြေအနေတို့ပေါ်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်စရာကိုမတ်တန်ကြီးထိုက်ဆက်သွယ်မေးမြန်းတာမှာခီးစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုအခုလိုစပြီးဖြေကြားခဲ့ပါတယ်။
ဒီပြရခဲ့ရလဲဟို nothing special ပါပဲ it's part of the FOC process ပါလေ FOC process တော့နိုင်ငံရေးဝန်ကြီးဌာနကမှဒီခါကျရင်ကျွန်တော်တို့ဒီဒုဝန်ကြီး level အခါကျ DG level အပြန်လမ်းပေါ့သူ့ဘက်ကိုသွားသူ့ဘက်ကိုကွာသွားပြီးတော့ဆွေးနွေးတယ်ဘာလဲဖရကိစ္စလေးတွေပါပဲခင်ဗျအဲ့တော့သဘောတော့ဒါ just ဟိုပုံမှန်ဟိုညီနေအစီအစဉ်သဘောမျိုးပါပဲခင်ဗျနိုင်ငံဆက်ဆံရေးကိစ္စအဓိကကျွန်တော်ဆွေးနွေးပါတယ်ခင်ဗျဟုတ်ကဲ့နိုင်ငံဆက်ဆံရေးမှာဒီနေ့ဟိုသူပြတော့ဒီ foreign office consultation မှာနိုင်ငံဝန်ကြီးဌာနတွေအချင်းချင်းပြန်လာပြီးတော့အဓိကဒီဆက်ဆံရေးကိစ္စတွေလည်းပါပါတယ်။နောက်ခါကျတော့ regional เนาะဒီဟိုမျိုးပေါ့ context တွေတည်းဆွေးနွေးတဲ့ဖြစ်တဲ့ပိုင်းတွေလည်းပါပါတယ်ခင်ဗျာ
။ဘယ်သူတွေများပါသွားပါလဲရှင်ဒီနိုင်ငံခြားရေးဝန်ကြီးဌာနပြင်လေ
။အဓိကတော့ဟိုနိုင်ငံမကြားမှာရှိတဲ့ foreign office consultation ဆိုတော့ foreign ဝန်ကြီးနိုင်ငံဝန်ကြီးဌာနလူတွေပဲပါပါတယ်ခင်ဗျာ။ဒုဝန်ကြီးနဲ့အကိုယ်စားလှယ်ဘက်ကနှစ်ဦးလာမနေပါသွား။ရအားဖြင့်တော့ဟို14စက္ကွန်ပေါ့နော်14စက္ကွန်ပါပဲခင်ဗျဟုတ်ကဲ့ bilateral အဓိကရှိတော့56 6ပါပဲခင်ဗျာကျွန်တော်တော့ဟိုယူစိတ်ဝင်စားစရာကောင်းတဲ့ interested နေရသွားကြည့်ရတလောက်ပါပဲခင်ဗျာအဓိကတော့ဟိုကျွန်တော်တို့ကလည်းဟိုတိုက် normally diet တော့မသွားဘူးနော်ဒီကနေပြီးတော့ဟိုဟိုပေကျင်းမဲ့ပြုံရသွားတယ်ဘာမျိုးဆိုတော့ on the way တော့ပါခင်ဗျ
အဲ့တော့ဒီ North Korea နိုင်ငံခြားရေးဝန်ကြီးဌာနနဲ့ပဲတွေ့မှာပေါ့နော်တခြားရောအစ်စ်မြင့်ဒီအစိုးရဘိုင်းနဲ့တွေ့ဖို့ရောရှိပါလားရှင
်အဲ့ဒါကတော့ဟိုတခြားကြတော့ကျွန်တော်တို့လိုမျိုးဟိုဒီသူရဲ့ FOC ရဲ့ nature ကကျွန်တော်တို့ဒီဟိုနိုင်ငံဒီဒုတိယဝန်ကြီးတွေလာကြတယ်ကျွန်တော်တို့ဒီဆရာတွေသွားကြတယ်သွားပြီးတဲ့ခါကျရင်သက်ဆိုင်အဓိကသူရဲ့ purpose ကိုကနိုင်ငံရေးဝန်ကြီးဌာနအကြပဲဆွေးနွေးတာပါခင်ဗျာတကယ်လို့မှအဲ့ဒီမှာအင်ရှင်နိုင်ငံကနေပြီးတော့သဘောတော့ဒီဟိုသဘောဟိုဆိုလို့ရှိရင်ချို့နိုင်ငံတွေမှာဒုသမနာရှိတယ်ချို့နိုင်ငံမှာသမနာရှိတယ်ချို့နိုင်ငံလူဝင်ကြီးရုပ်ရှိမယ်ရုပ်ရှိဆိုသူတို့ရဲ့ available ဒီပုံမူဒီပြော courtesy ကတော့ရှိတယ်ပ
ါဒါနှစ်စဉ်ပုံမှန်လုံရုပ်လုံစဉ်ဒီဆွေးနွေးပွဲပေါ့နော်အပြန်အလှန်ဆွေးနွေးပွဲဒီသဘောပါ
ဟုတ်ပါတယ်ခင်ဗျာဟုတ်ကဲ့မြန်ဟုတ်ကဲ့ဒါပေမဲ့နှစ်စဉ်ဆိုတဲ့အခါမှာလည်းကျွန်တော်ဒီဟာဘယ်လိုပြောဆိုတော့လေတခါလေဒီတစ်ဖက်အပြန်လမ်းအစမပြေလို့ပေါ့နော်ဖြစ်ဆိုဒီနေ့ priority ရှိတဲ့ခါကျရင်ကျွန်တော်တို့ဒီအဲ့အရမျိုးလေးတွေကိုပြန်ရွှေ့ရတာလေးတွေရှိတတ်ပါတယ်ဆိုတော့ဟို literally တော့ is ဒီပုံမှန်လို့ကျွန်တော်ယူဆတာဒါပေမဲ့အဲ့ယူဆမှမှဟိုတခါကျွန်တော်တို့အဲ့တုန်းကဆိုလို့ရှိရင်ဒီဟို2000ရှိမယ်2008ရှိမယ်2009ရှိမှ2010စသဖြင့်ပေါ့လေတခါကျတော့လေကျွန်တော်တို့မှာ ASEAN 2010လို့တကလာဆိုတော်တော်များများအစည်းအဝေးတွေကျွန်တော်တို့ကဒီမိ bilateral ခဏရက်ထားတာမျိုးတွေရှိတတ်တယ်ပေါ့လေဆိုတော့အဲ့လိုမျိုးသက်ဆိုင် ancient နိုင်ငံကြီးရဲ့ဒီ comparability ရှိတဲ့ခါမျိုးတော့လေအဲ့ဒီနှစ်မှာတခါကျအလင်းမသိလို့ဒီမလုပ်ဖြစ်တာမျိုးလည်းရှိတတ်ပါတယ်ဒါပေမဲ့ဒီသူ့ရဲ့ nature ကိုကသူကပုံမှန် consultation ဒီ what meet them ပါပဲ
အခုဒီမြန်မာနဲ့ဆရာတို့ဒီမြောက်ကိုရီးယားနဲ့ဆက်ဆံရေးအပေါ်မှာရောဒီနှစ်ပိုင်းတွေအတွင်းမှာထူးထူးခြားခြားပုံတော့တိုးတက်ပြောင်းလဲလာတဲ့အနေအထားတွေရောရှိပါလားရှင
်ပုံဟိုထူးထူးခြားခြားဆိုတဲ့ဟာမျိုးတော့ကျွန်တော်ကဘယ်လို identify လုပ်မလို့ကြားမလဲမသိပါတော့ကျွန်တော်သိတော့ကတော့ပုံမှန်ဆက်ဆံရေးပါပဲခင်ဗျဟိုအထူးအထွေဆက်ဆံမျိုးကျွန်တော်တို့ဟိုမရှိဘူးလို့ပြောလို့ရပါမှာနော်ဟုတ်ကဲ့ပါ
မြန်မာနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားစစ်ရေးဆက်ဆံမှုဆက်ပြီးရှိနေတယ်လို့အမေရိကန်ပြည်ထောင်စုကယူဆထားပြီးတော့မြန်မာတို့အနေနဲ့မြောက်ကိုရီးယားနဲ့လက်နက်ရောင်းဝယ်မှုကိုတားမြစ်ထားတဲ့ကုလဆုံးဖြတ်ချက်အမှန်1884ကိုလေးစားလိုက်နာဖို့လဲအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတာဖြစ်ပါတယ်ဒါအပြင်အရသာအစိုးရအဖြစ်အတွင်ကူးပြောင်းလာတဲ့မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံရေးမှူးကိုကျင့်သုံးပြီးအမေရိကန်ပြည်ထောင်စုကတန်တမန်ဆက်ဆံရေးကိုအပြည့်အဝပြန်လည်စတင်ခဲ့တယ်လို့ဒဏ်ခပိတ်ဆို့မှုတချို့ကိုလည်းဖြေလျှော့ပေးခဲ့တာပါဒါပေမဲ့လည်းမြောက်ကိုရီးယားနဲ့မြန်မာကြားစစ်ရေးဆက်ဆံမှုပေါ်မှာတော့စောင့်ကြည့်ဒဏ်ခမှုတွေကိုဆက်ပြီးလှုံ့ဆော်နေစေပါ2013ခုနှစ်အတွင်းမှာပဲမြန်မာအစိုးရနေဆိုင်သုတေသနနဲ့ ဖြိုးရေးဌာနကြီးကဲကာကွယ်ရေးဌာနပြည်စည်းထုတ်လုပ်ရေးယုံ DDI ရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးတိန့်ထဲကိုမြောက်ကိုရီးယားနဲ့မြန်မာကြားလက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်တဲ့ဆိုပြီးအမေရိကန်မန္တလေးဝန်ကြီးဌာနကတင်ခပိတ်ဆို့ခဲ့တာဖြစ်ပါတယ်ရှင်။